လဗနန်နိုင်ငံမှာပုတ်ထုနေကပောက်ကွဲမှုထပ်ဖြစ်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီးလူ450ဒဏ်ရာရပါတယ်။ Hezbollah စစ်သွေးကြွတဲ့တုံးတဲ့လမ်းလျှောက်စကားပြောဆက် Walkie Talkie တွေကိုအဝေးကနေဖောက်ခွဲခံခဲ့ရတာပါ။အင်ကာနေကရေဒီယိုလိုင်းသုံးဆက်သွယ်ရေးစနစ်ပေဂျာတွေပောက်ကွဲမှုမှာတိစုံခဲ့တဲ့ Hezbollah ဖွဲ့ဝင်3ဦးနဲ့ကလင်းငယ်2ဦးအတွေ့အီရန်ထောက်ပံ့တဲ့ Hezbollah ကလုပ်တဲ့ဇာပနအခမ်းအနားတွေထဲကတစ်ခုအနီးမှာလဲအ ਨੇ ဆုံးပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပါတယ်။ထောင်နဲ့ချီတဲ့ပေဂျာတွေပောက်ကွဲခဲ့တဲ့အင်ကာနေပောက်ကွဲမှုအတွင်းမှာတော့12ဦးသေဆုံးလူပေါင်း3000နီးပါးထိခိုက်ဒဏ်ရာရပါတယ်။ Hezbollah ကတော့ Israel လက်ချက်လို့အပြစ်တင်ပါတယ်။ Israel ဘက်ကတော့မှတ်ချက်မပေးပါဘူး။အရှိအလဲပိုင်းနဲ့ American ပြည်တော်စုတို့မှာရှိတဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကတော့အင်ကာနေပေချာတိုက်ခိုက်မှုဟာဆိုရင် Israel ထောက်လှမ်းရေး Mossad လက်ချက်လို့ American သတင်းမီဒီယာတွေမှာပြောဆိုထားကြပါတယ်။ Hezbollah ကတော့ Israel ရဲ့လက်နက်ကြီးပစ်မှတ်တွေကိုဒုံးကျည်တွေနဲ့လက်တုပ်ပြန်တိုက်ခိုက်ခဲ့ကြောင်းပုတ်ထုနေမှာပြောပါတယ်။ Hezbollah တို့ကလမ်းလျှောက်စကားပြောဆက် Walkie Talkie တွေနဲ့ပေချာတွေကိုလွန်ခဲ့တဲ့9လလောက်ကဝယ်ယူခဲ့တာဖြစ်တယ်လို့လုံခြုံရေးဆိုင်ရာသတင်းရင်းမြစ်တစ်ခုကလည်းပြောပါတယ်ရှင်။